မေရိကန်ပြည်သူမှ2019ခုနှစ်သကောင်စင်းပေါ်လေးလာဆန်းစစ်ချက်အရအာရှຫນွေဘွားအမေရိကန်လူကြီးဟာ24တန်းရှိကြောင်းဖြူသူတည်နာဌာနရဲ့ကြာသပတေးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။2060ပြည်နှစ်မှာအာရှຫນွေဘွားအမေရိကန်လူကြီးဟာ46တန်းအထိရှိလာနိုင်တယ်လို့လည်းဝါရှင်တန်ခြေဆိုင်သူတည်နာဖွဲ့ကအရင်ကခန့်မှန်းထားပြီးအမေရိကန်မှာရွှေ့ပြောင်းချေချတဲ့လူမျိုးတွေတဲ့အများဆုံးဖြစ်လာနိုင်တယ်လို့လည်းပြောဆိုထားပါတယ်။အာရှຫນွေဘွားအမေရိကန်တွေအားလုံးဒီဘက်ဟာအာရှ19နိုင်ငံကဖြစ်ကြပြီးဒီထဲမှာတရုတ်လူမျိုး23ရာခိုင်နှုန်းရှိတယ်လို့လည်းစစ်တမ်းမှာဖော်ပြထားတာပါ။အမေရိကန်ရောက်အာရှຫນွေဘွားတွေရဲ့45ရာခိုင်နှုန်းဟာအနောက်ဘက်ခြေပြည်နယ်တွေမှာနေထိုင်ကြပြီး24ရာခိုင်နှုန်းကတော့တောင်ပိုင်းဒေသကပြည်နယ်တွေမှာနေထိုင်တယ်လို့လည်းပြောပါရယ်။ဖြူစုရီဇနဌာနရဲ့2019ခုနှစ်စစ်တမ်းမှာတော့အမေရိကန်မှာတရားမဝင်နေထိုင်တဲ့လူပေါင်း10,000ခွဲနဲ့14ရာခိုင်နှုန်းလောက်ဟာအာရှကဖြစ်ကြောင်းတွေ့ရှိထားတာပါ။အာရှຫນွေဘွားအမေရိကန်စစ်စုပေါင်းရဲ့58ရာခိုင်နှုန်းကတော့ပြည်ပနိုင်ငံတစ်ခုခုမှာမွေးဖွားခဲ့သူတွေဖြစ်ပါတယ်။2000ပြည့်နှစ်ကနေ2019ခုနှစ်အတွင်းကိင္လန်တွေအရဗူတန်နီပေါနဲ့မြန်မာနိုင်ငံတွေကရောက်လာသူတွေရဲ့လူကြီးထူထပ်မှုနှုန်းဟာအများဆုံးဖြစ်ခဲ့ပြီးလာအိုနဲ့ဂျပန်တို့ကတော့အနည်းဆုံးဖြစ်တယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ။